ဒီလပိုင်းတွေအတွင်းကမ္ဘာကုလသမဂ္ဂမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ပုံမူပြောဆိုလာတာကတော့ကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာကိုဖီအနန်ကမြန်မာနိုင်ငံပြည်နယ်တောင်လေးရေးနဲ့ပတ်သက်လို့အချိန်ဇယားသတ်မှတ်ပေးထားခဲ့တာကအဓိကအကြောင်းချက်တစ်ခုဖြစ်ပါတယ်။2006ခုနှစ်ပထမနှစ်ဝက်အတွင်းမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်အောင်ဆောင်ရွက်ရမယ်လို့မစ္စတာကိုဖီအနန်ကအနောက်နိုင်ငံတန်တမန်တွေကိုပြောဆိုခဲ့တာပါ။2005ခုနှစ်ဒီဇင်ဘာလမှာလွတ်ခဲ့တဲ့မြန်မာအရေးလူညွန်ရေးကောင်စီအလို့သဘောဆွေးနွေးပွဲမှာလေကုလသမဂ္ဂ2008ထွေထွေမှုချုပ်မစ္စတာဂမ်ဘာရီကအတွင်းမှုချုပ်ကိုဖီအာနန်အနေနဲ့မြန်မာနိုင်ငံတွင်၃ပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးပေါ်ထွန်းမှုနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ဖို့ NLD ရုံးတွေကိုပြန်ဖွင့်ဖို့2006ခုနှစ်ပထမနှစ်ဝက်အတွင်းမှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလူညွန်ရေးကောင်စီဝင်နိုင်ငံတွေကိုပြောဆိုခဲ့ပါတယ်။အခုဆိုရင်2006ခုနှစ်ဟာနှစ်ဝက်ကျိုးတော့မဲ့အချိန်ဖြစ်နေပေမဲ့နာဖာစစ်အစိုးရဟာတိုင်းပြည်တွင်အပြောင်းအလဲတွေမလုပ်တဲ့အပြင်ကရင်တိုင်းသားဒေသတွေမှာထိုးစစ်တွေကိုပိုဆင်နေလာလို့ဒုက္ခတွေတောင်အိုးပြစ်အိမ်ပြစ်ဖြစ်နေရပါတယ်။ဒီတော့မစ္စတာကိုဖီအာနန်ဟာသူသတ်မှတ်တဲ့ရက်အတွင်းမှာအပြူသဘောဆောင်တဲ့အပြောင်းအလဲတစ်ခုခုဖြစ်ပေါ်လာရေးကိုအလွန်လိုလားနေတယ်လို့ကုလသမဂ္ဂနဲ့နှိစက်သူတို့ကပြောဆိုပါတယ်။အထက်အပြင်မစ္စတာအာနန်ရဲ့အတွင်းမှုချုပ်သက်တမ်းဟာလည်း2006ခုနှစ်နှစ်ကိုရင်ပြည့်တော့မှာမို့သူရဲ့တဒန်းအတွင်းမှာမြမကြီးအချင်းဒီပူဆိုးလာတာပဲအဖက်တင်နေဆိုတဲ့နာမည်ပြက်ကိုမလိုလားဘူးလို့လည်းတုံးသက်သူတို့ရှိနေပါတယ်။အဲဒါကြောင့်သူရဲ့အာရှ၅နိုင်ငံခရီးစဉ်မှာမြမကြီးဟာအဓိကဦးစားပေးဆွေးနွေးရတဲ့ကိစ္စတစ်ခုလို့ဖြစ်လာပါတယ်။မစ္စတာအာနန်ရဲ့ပြောခွင့်ရပုဂ္ဂိုလ်မစ္စတာဖာဟန်ဟတ်ကတော့အခုလိုပြောပြပါတယ်။
terms of the case of Myanmar, the Secretary General and his aides have all been bringing this matter up repeatedly over the years with all interested countries. And so his efforts on that continue.
မြန်မာပြည်ပြည်လည်းဘုတ်အတွက်ထရီတွင်းမှုချုပ်နဲ့သူ့ရဲ့လက်ထောက်တွေဟာတက်ဆိုင်ရာနိုင်ငံအသီးသီးနဲ့အချင်းချင်းဆွေးနွေးခဲ့ပါတယ်။အဲဒီတော့ဒါကိုဒီခီးစဉ်အတွင်းမှာလည်းဆက်လက်ဆောင်ရွက်ကြမှာပါ။အဲဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့မပြောနိုင်ပါဘူးလို့မစ္စတာကိုဖီအနန်ရဲ့ပြောခွင့်ရပုဂ္ဂိုလ်က RFA ကိုပြောဆိုခဲ့တာပါ။ရချာတော်ရင်းနဲ့မှာစတင်မဲ့တထောက်ထရေတွေးမှုချုပ်မစ္စတာဂမ်ဘာရီရဲ့မြန်မာနိုင်ငံခီးစဉ်ဟာလေပြီးခဲ့တဲ့နှစ်ကတည်းကပြင်ဆင်ခဲ့ပေမဲ့နာအဖဘက်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မပေးခဲ့တဲ့အတွက်ခီးစဉ်ကိုပယ်ဖျက်ခဲ့ရတာလို့ကုလသမဂ္ဂနဲ့နှိစက်သူတွေကပြောဆိုပါတယ်။ဒါပေမဲ့အခုတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရမရရဒီခီးစဉ်ကိုဖျက်အောင်လုပ်ဖို့မစ္စတာအာနန်ကဆုံးဖြတ်ခဲ့ပုံရပါတယ်။အထူးသဖြင့်လာမယ့်မေလ29ရက်နေ့မှာဒေါ်ဆန်းစုကြည်ကိုနေအင်တဲချုပ်6လထပ်တိုးထားတဲ့တက်တန်းပြည့်တော်မှာမဟုတ်ဒီလကုန်ရင်သူ့ကိုပြန်လွှတ်မလို့ဆိုတာကလည်းအဓိကနိုင်ငံရေးပြဿနာဖြစ်နေပါတယ်။မစ္စတာအာနန်ကတော့မစ္စတာဂမ်ဘာရီရဲ့ခီးစဉ်အပြီးမှာဒေါ်ဆန်းစုကြည်လွတ်မြောက်ရေးအလားအလာအတွက်တစုံတရာမျှော်လင့်နေပုံရကြောင်းကုလသမဂ္ဂနဲ့နှိစက်သူတွေကပြောဆိုကြပါတယ်။မစ္စတာအာနန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့
The Secretary General continues to stand by the point that he has made that it is important that Aung San Suu Kyi be released, and of course Mr. Gambari will convey that message.
Mr. Ananga, tu pyo kae de lo be Aung San Suu Kyi pyan lut pe ya me so de taung so jet ko sat lat pyo so twa ma ba. Aku Mr. Gambari ye nyama nangan khyi san ma le di taung so jet ko nyama aso ya ti aw lu phat man pyo so ma ba lu Mr. Kofi Annan ye pyo kwin ya pok ko ga pyo so ba de. A di daw twin အမေရိကန်နဲ့ဗြိတိန်တို့ကလည်းကုလသမဂ္ဂနဲ့မစ္စတာကိုဖီအနန်ကိုမြမအရေးနဲ့ပတ်သက်ရင်ပုံမဆောင်ရွက်ဖို့တိုးပြီးတော့ဖိအားပေးနေတယ်ရှိတယ်လို့အမီမဖော်လို့တဲ့ဝါရှင်တန်ခြေဆိုင် Republican Lobbyist ဦးကလည်း RFA ကိုပြောဆိုပါတယ်။မစ္စတာဂမ်ဘာရီရဲ့ခီးစဉ်ပြီးရင်မြမအရေးလုံခြုံရေးကောင်စီဆွေးနွေးပွဲကိုတကြော့ထပ်လုပ်နိုင်ဖို့အတွက်လိုလားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီး John Bolton ကလည်းပြောခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့နာဖဘက်ကမစ္စတာဂမ်ဘာရီကိုဝေဝေဝါဝါဂတိတွေပေးနှစ်သိမ့်ပြီးတော့နိုင်ငံရေးအရအချင်းဆက်ဆွဲမှာကိုလည်းအနောက်နိုင်ငံတရမန်တွေကစိုးရိမ်နေကြပါတယ်။မြမရေးလုံခြုံရေးကောင်စီတင်ဖြည့်ရှင်းရေးတောင်းဆိုရဲ Harvard 22အစီရင်ခံစာကိုရေးသားခဲ့သူမစ္စတာဂျယ်ရစ်ကန်ဆာကတော့မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့ပတ်သက်လို့အခုလိုတုံ့တက်ပါတယ်။
I don't have high expectations of the productiveness of the visit itself. However, I do believe that the Gambari visit will be constructive in at least one sense.
Mr. Gambari ye khee san ga ni ta khu khu pjaung le la bu chi chi ma ma nyon len che myo ma shi ba bu. Eh ta khu ro kaung na ye let thwat la nai ma de. Eh da ga ro na pha ga Mr. Gambari go kaung kaung ma 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 sat san lai de twet nyon nyon ye kaung si ma mya ma yi swin ni bwe thap phit la ma ba be lu tu ga pyo so do da ba.ဟုတ်ကဲ့ Mr. Jerry Gansa ဒါပေမဲ့ကနာဖက Mr. Gambari ကိုအချိုတက်ပြီးတော့နှစ်သိမ့်ပြန်လွှတ်လိုက်ရင်တော့ဒီလုံချင်းကောင်စီဆွေးနွေးဘက်ကထပ်ဖြစ်နိုင်မှာမလားခင်ဗျ။အဲဥမာဆိုတော့ဒီဒေါ်ဆန်းစုကြည်ကိုအခါတိုင်းပြောနေကြလို့ပဲတင့်တော်တဲ့အချိန်မှာပြန်လွှတ်ပေးပါမယ်လို့နာဖက်ကကတိပေးလိုက်တာမျိုးပေါ့။ Mr. Jerry Gansa ဘယ်လိုထင်ပါလဲခင်ဗျ။
You know, my view is that the junta does not care. If they cared, they would have changed their behavior in a lot of ways.
ကျွန်တော်အမြင်ရတော့ဆေဆူရဟာဘာကူမှဂရုမစိုက်ပါဘူး။အဲသူတို့ကအလေးနက်ထားရမှရင်သူရင်တောင်းလဲရေးဆိုတာတွေဟာဖြစ်နေတာကြာလာပါပြီ
။ We just have to keep the pressure on. You know, I hope that, you know, that something positive will come out of the visit. I don't have any expectations that's going to come from the Burmese side, but I do hope.
ကျွန်တော်လူရမှာကတော့ဖိအားဆက်ပေးဖို့ပါပဲ။တကယ်လို့မစ္စတာဂမ်ဘာရီရဲ့ခီးစဉ်ဟာအကျိုးတစ်ခုခုရှိလာမယ်ဆိုရင်တော့မှဒါဟာမြန်မာစစ်အစိုးရကလိုက်ရောလို့ဖြစ်တာမဟုတ်ပဲမစ္စတာဂမ်ဘာရီရဲ့ခီးစဉ်မအောင်မြင်လို့နိုင်ငံတကာကပူပီအားပေးလာတာမျိုးပဲဖြစ်ပါလိမ့်မယ်ဆိုလိုတာကဗျာမစ္စတာဂမ်ဘာရီရဲ့ခီးစဉ်ပြီးသွားတယ်အတော်ဆန်းစုကြည်ကိုလည်းအကြေကျတတန်းဆက်တိုးမယ်အကရင်ရွာတွေကိုဖျက်ဆီးမြဲဖျက်ဆီးမယ်အချင်းတွေပူဆိုးလာတဲ့အတွက်လူနွေရေးကောင်စီကနေအရေးယူရတယ်ဆိုတာမျိုးကိုပဲကျွန်တော်ခံမှန်းမိပါတယ်လို့ဟာဗယ်တူတူအစီရင်ခံစာကိုရေးသားခဲ့သူမစ္စတာဂျယ်ရစ်ကန်ဆာက RFA ကိုပြောဆိုသွားတာပါခင်ဗျာ